တရုတ်ရာဇဝတ်ကနေနဲ့ဆက်နွယ်ပြီးဒေါ်လာ၁.၃ရှစ်တန်းကျော်ငွေကြေးခွာချမှုနဲ့အလို့ရှိနေတဲ့ဖိလစ်ပိုင်မြို့တော်ဝန်ဟောင်းကိုအင်ဒိုနီးရှားကဖမ်းဆီးလိုက်ကြောင်းတာဝန်ရှိသူတွေကဒီကနေ့ပဲပြောကြားလိုက်ပါတယ်။အဲလစ်ဂေါလိုလူတီများတဲ့တရုတ်လူမျိုးကွန်ဟွာဘင်းကိုရာဇဝတ်မှုတွေနဲ့ပတ်သက်ပြီးလွှတ်တော်ရဲ့စုံစမ်းစစ်ဆေးမှုတွေမှာထွက်ဆိုဖို့ငြင်းဆန်ခ တယ်ဖိလစ်ပိုင်တရားရေးဌာနရဲ့ထုတ်ပြန်ချက်မှာတော့အင်ဒိုနီးရှားရဲတပ်ဖွဲ့ကမစ်ဂေါကိုဖမ်းဆီးထားကြောင်းဖော်ပြထားပါတယ်ဖိလစ်ပိုင်လူဝင်မှုကြီးကြပ်ရေးဘူရိုနဲ့ရာဇဝတ်မှုတပ်ဖြတ်ရေးကော်မရှင်ကထုတ်ပြန်တဲ့တည်ထောင်ထုတ်ပြန်ချက်မှာလဲဂေါကိုအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်တန်ဂျရန်အရမှာဒီကနေ့အစောပိုင်းကဖမ်းမိခဲ့တယ်လို့ဖော်ပြထားပါတယ်ဖိလစ်ပိုင်သမ္မတဖာရီနာမာကိုစ်ကတော့ဥပဒေရဲ့လက်တံကရှည်လျားတဲ့အတွက်တရားမျှတမှုကနေထပ်ပြေးလွတ်မြောက်ဖို့ကြိုးစားတာအခြေအနေပဲလို့ပြောပါတယ်။အင်ဒိုနီးရှားနဲ့ဖိလစ်ပိုင်နိုင်ငံအကြားပူးပေါင်းဆောင်ရွက်မှုတွေကြောင့်အခုလိုဖမ်းဆီးနိုင်တာဖြစ်တယ်လို့လည်းသူကပြောဆိုထားပါတယ်။ကောင်းရဲ့ရှေ့နေဖြစ်တဲ့စတီဖန်ဒေးဗစ်ကတော့မှတ်ချက်တစ်စုံတရားထုတ်ဖို့ပြောဆိုတာမရှိသေးပါဘူး။ငွေကြေးခွာခြားမှုတပ်ဖြတ်ရေးကောင်စီ AMLC အပါအဝင်ဖိလစ်ပိုင်တရားဥပဒေစိုးမိုးရေးအေဂျင်စီတွေကကောင်းနဲ့တခြား35ဦးကိုငွေကြေးခွာချတဲ့တရားရေးဌာနကိုပြီးခဲ့တဲ့လကပဲပူတွဲတိုင်ကြားခဲ့ကြတာဖြစ်ပါတယ်ခင်ဗျာ